မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီနေ့ညနေခင်းအစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။မြောက်ကိုရီးယားရဲ့ပက်တင်းတက်ဒုံးကျည်အစည်းအဝေးမှာရေးပါတဲ့အစိုးရတာဝန်ရှိသူနှုတ်ဦးကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ရုရှားတို့ကမကထလုံးမဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသံဘုံအဖွဲ့တွေကပြောဆိုပါတယ်။ဖန်ခံထားတဲ့ Riders သတင်းတောင်နှစ်ဦးကိုတော့ဒီကနေ့ရုံးထုတ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမယ်ဒီမှာ2018ခုနှစ်ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့
အမြန်တော့ကော်ဖီမော်ပြောလိုက်တော့ဒါဘာဖြစ်ဖြစ်ငင်းချင်ရေကိုဦးစားပေးအနေနဲ့သွားမဲ့သဘောတော့ရှိတာပါ2008မှာတော့နောက်ပြီးတော့2008နှစ်ဦးမှာတစ်ခါတည်းကိုဒီမက်ဆက်ပြည်ရာစုပြင်
ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နိုင်ကဘုံမူကြီးခုံးကာကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ပြည်တိတ်လူငယ်နှစ်ယောက်ကိုတတ်တဲ့တမှုနဲ့အပြစ်ဒေဒန်ချခံထားရတဲ့မြန်မာလူငယ်နှစ်ယောက်ရဲ့အမှုအကြောင်းကိုလည်းဒီညနေခင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါရှင
်။မြောက်ကိုရီးယားအစိုးရရဲ့ပေတင်းတက်ဒုံးကျည်အစည်းအဝေးတွေမှာရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့အစိုးရအရာရှိနှုတ်ကိုအမေရိကန်ကထန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေနဲ့မညီတဲ့လက်နက်အစည်းအဝေးတွေမှာကင်ဂျုံစစ်နဲ့ရီယောင်ချိုတို့နှစ်ဦးကအဓိကကြတဲ့ခေါင်းဆောင်တွေဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার အပြည့်အဝကင်းရှင်းရေးနဲ့မြောက်ကိုရီးယားကိုအထီးကျန်ဖြစ်ရေးအစွမ်းကုန်ဖိအားပေးဆောင်ရွက်မှုရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြောက်ကိုရီးယားရဲ့ပယ်တင်တပ်ဒုံးကျည်အစည်းအဝေးရဲ့ခေါင်းဆောင်တွေကိုဘဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကတင်သွင်းနိုင်မဲ့ဓာတ်ဆီနဲ့ဒီဇယ်ပမာဏကိုကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကိုဒါမှမဟုတ်လဲမြောက်ကိုရီးယားနိုင်ငံအပြင်ကိုတားမြစ်ကုန်စည်တွေသဲယူတယ်လို့တန်တရာရှိတဲ့သင်္ဘောတွေကိုကြက်မှတ်ဆစ်ဆေးဖို့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့တောက်ကြာနေ့ကတညီတညွတ်ထဲအတည်ပြုခဲ့တာပါမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်မှုတစ်ခုလုပ်ပြီးတိုင်းအမေရိကန်ပြည်ထောင်စုဘက်ကလည်းဒဏ်ခတ်ပိတ်ဆို့မှုတွေကိုတိုးပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ
်လိုင်ဘီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပတာမှာဒီကနေ့မှာတော့ဒီလိုင်ဘီးရီးယားလူထုကမဲပေးနေကြပါတယ်တကြောပြန်ကျင်းပတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးမေယာလက်တွေအဖြေထွက်လာဖို့ကတော့ရဲအနေငယ်ကြာအောင်မှာပါလိုင်ဘီးရီးယားဖွဲ့စည်းပုံဥပဒေအရသမရသက်တမ်းနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနားယူမဲ့သမရအေလန်ဂျွန်ဆန်ဆာလီဖရဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝဲနဲ့ဒုသမရဂျိုးဆက်ဘိုဝါခိုင်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါအော်တိုဝါဆယ်ရင်းကကျင်းပတဲ့ရွေးကောက်ပွဲမှာအများစုမဲကိုမရခဲ့တာကြောင့်ဝဲနဲ့ဘွားခိုင်တို့နှစ်ဦးဟာနောက်တစ်ကြိမ်ထပ်မံရှင်ပြန်ရတာဖြစ်ပြီးအရင်တစ်ခေါက်ရွေးကောက်ပွဲလောက်တော့လူသိမ့်မလာဘူးလို့မဲယုံဝန်ထမ်းတွေကပြောပါတယ်ဒီဒီကြိမ်ကျင်းပတဲ့ရွေးကောက်ပွဲဟာအရင်တစ်ကြိမ်ကတည်းကပိုစနစ်ကျပြီးပြဿနာအနေငယ်သာရှိတယ်လို့အခဲခဲတွေကပြောပါတယ်ဒီနှစ်မဲနှစ်ကြိမ်ပေးဖို့ကြိုးစားခဲ့တဲ့အမျိုးသမီးတဦးကိုတော့ထိမ့်သိမ့်နိုင်ခဲ့တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကဆိုပါတယ်သမရလောင်းနှစ်ဦးဟာအလုတ်အကင်ခွင်လန်းပညာရေးနဲ့အခြေခံအဆောက်အုံကိစ္စရပ်တွေနဲ့ပတ်သက်ပြီးမဲဆွယ်စည်းရုံးခဲ့ကြတာပါအကဲကဲဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘွာကိုင်ယာဒုသမရသက်တမ်းတာဝန်ထမ်းဆောင်စဉ်တော့ကထူးထူးခြားခြားလုတ်ကင်ခဲ့တာမျိုးမရှိဘူးလို့ပြောဆိုသလိုအသက်52နှစ်အရွယ်ဝဲမှာလည်းနိုင်ငံရေးနဲ့အုပ်ချုပ်မှုအတွေ့အကြုံမျိုးမရှိသလောက်ပဲလို့ပြောကြပါရခင်ဗျာ
ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားတို့ဥဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လွှဲဖို့ကြိုးစားနေတာလို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မဲ့ဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာရုရှားနိုင်ငံခြားရေးဝန်ကြီးရဲ့အမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ယာရုကဆင်ပေးဖို့သဘုံဘက်ကတောင်းဆိုချက်ကိုရုရှားကစွန့်လွတ်စီးခြင်းနေတယ်လို့လည်းသဘုံတို့ကပြောပါတယ်ဆွေးနွေးပွဲမှာဂျားလူအဖြစ်ဆောင်ရွက်ပေးသူကဘဲမလိုက်ဖဲရိုးဖြောင်သူဖြစ်ရမှာဖြစ်ပြီးဆီးရီးယားအစိုးရရဲ့အင်အားအကြီးဆုံးမဟာမိတ်ဖြစ်တဲ့ရုရှားအနေနဲ့ လုံးလုံးမရဘူးလို့လည်းတပုံတို့ကပြောပါတယ်။ Syria အစိုးရကတော့ဆိုချီဆွေးနွေးပွဲကိုတက်မယ်လို့ပြောထားပါတယ်။ Syria အတိုက်ခံတွေကိုထောက်ခံတဲ့ Turkey နိုင်ငံကလည်းဆွေးနွေးပွဲကိုတက်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဆွေးနွေးပွဲမှာတော့ cut အဖွဲ့တွေကိုမဖိတ်ဖို့ပြောနေတာပါ။ Syria cut လူမျိုးစုတွေရဲ့ Democratic Union Party ကတော့သူတို့အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ခွင့်ရှိတယ်လို့ပြောဆိုထားပါတယ်။ဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂဂျာဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့အပြိုင်ရုရှား၊တူရကီ၊အီရန်တို့ပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာတော့6နှစ်ကြာဆီးရီးယားပြည်ရင်းဆက်အဆုံးသတ်ရေးအတွက်တိုးတက်မှုကမဖြစ်ဆလောက်သာရှိပါတယ
်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်စင်ကြေဘုံကကျန်းမာရေးမကောင်းသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့ဝင်တွေကကဲထုတ်ခဲ့ပါတယ်။သဘုံတွေထိန်းချုပ်ထားတဲ့အရှိကောက်တာမှာလူမမ900လောက်ကိုအရေးပေါ်ကဲထုတ်ဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာပါလူ4သိန်းလောက်နေထိုင်တဲ့အဲ့ဒီမြို့မှာ2013ခုနှစ်ကစလို့အစားအစာနဲ့စီးဝါးတွေမပို့ဆောင်နိုင်ပဲပြတ်တောက်နေတာပါကလေးငယ်များပြားလည်နေထိုင်နေတဲ့အဲ့ဒီဒေသကနေလူဘလောက်များများကဲထုတ်ခဲ့လဲဆိုတာကတော့သေးသေးချာချာမသိရသေးပါဘူးပြိပခါတွေဖြစ်ပွားခဲ့တဲ့2011ခုနှစ်ကစလို့အဲ့ဒီဒေသတွင်းကဂျမားကြီးအချင်းကြီးဟာအဆိုးရွားဆုံးအနေထားမှာရောက်နေတယ်လို့ကယ်ဆယ်ရေးတွေကပြောကြားကြောင်း UNICEF ကပြောပါရခင်ဗျာ
ယူအေဗီကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Writers သတင်းတောင်နှစ်ဦးကိုချုပ်ရဲ့ရမန်အဖြစ်နောက်ထပ်သတင်းနှစ်ပတ်တရားရုံးကအတည်ပြုပေးလိုက်ပါတယ်။ဖန်ဆီးခံရပြီးသတင်းနှစ်ပတ်အကြာဒီကနေ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချုပ်ရဲ့ရမန်ထပ်တိုးနိုင်ဖို့ပထမဆုံးအချိန်ရုံးထုတ်တာဖြစ်ပြီးတရားရုံးကအတည်ပြုပေးတာဖြစ်ပါတယ်။သူတို့ကတော့အင်းစိန်အကျဉ်းထောင်မှာထိမ့်သိမ်းမှဖြစ်ပါတယ်။ဒုတိယမြောက်ရုံချင်းကတော့ဇန်နဝါရီလ10ရက်နေ့မှဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးချိန်နောက်ပိုင်းဒီသတင်းတောင်နှစ်ဦးကိုဒီကနေ့ရုံထုတ်တာကတော့ပထမဆုံးအချိန်မိသားစုနဲ့တွေ့ခွင့်ရတာလည်းဖြစ်ပါတယ်။ဖမ်းဆီးခံရပြီးချိန်ကလေးကသူတို့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာမသိရသလိုမိသားစုနဲ့လည်းတွေ့ခွင့်မရဖြစ်ခဲ့တာပါ။ဒီကနေ့တရားရုံထုတ်မှာတော့မိသားစုဝင်တွေသတင်းတောက်တွေတရားရုံမှာအပြည့်ရောက်ရှိခဲ့ကြတာပါ။ဖမ်းဆီးခံထားတဲ့သတင်းတောက်ကိုဝါလုံးကတော့သူနဲ့သူ့မိတ်ဆွေတို့ဟာဥပဒေချွတ်ဖောက်ခဲ့တာမရှိဘူးလို့ပြောဆိုခဲ့တယ်လို့သူတို့ကိုနှိပ်စက်ညှဉ်းပန်းတာလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေတိတ်နေချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေနဲ့သက်ဆိုင်တဲ့ဆက်ရွက်စတဲ့နေလက်ဝဲတွေ့ရှိမှုနဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။တကယ်လို့အစိုးရဆွဆွဲတဲ့အတိုင်းနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ကြောင်းစီရင်ချက်ချမှတ်ခံရရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုနှုန်း9ပုံတစ်ပုံလောက်အထိအခုနှစ်တွင်ကျဆင်းသွားပါတယ်။နိုင်ငံတကာကလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ဆွဆွဲထားတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးရစေဝါတိုက်ဖက်နေနေမှုဆောင်ရွက်ချက်တွေကြောင့်အခုလိုရာဇဝတ်မှုတွေရောကြသွားတာဖြစ်နေနေဆိုပြီးလူများအတွက်လည်းကျေနပ်စရာဖြစ်စေတာပါဒီနေ့ဆမ်းမန်းကဆက်လို့နိုဝင်ဘာလအတွင်းလူတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာ2016ခုနှစ်ကတည်းကစာရင်27.8%ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ဖိလစ်ပိုင်မျိုးသားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ကြောင်းဒေတာရင်းမီဒီယာတွေမှာဖော်ပြကြပါတယ်သမ္မတဒူတာတေးရဲ့အငင်းပွားပွေရာမူရေးစေဝါနှင်းနှင်းဆောင်ရွက်မှုနဲ့ရဲတပ်ဖွဲ့ရဲ့ဗက်ပေါင်းစုံကကြိုးပမ်းအထောက်အမှုတွေကြောင့်အခုလိုအခြေအနေတိုးလာတာဖြစ်တယ်လို့အခဲကတချို့ကထောက်ပြကြပါရယ်အခုနှစ်17လအတွင်းရာဇဝတ်မှုသတိန်းကျော်ယုံလောက်သာဖြစ်ပွားခဲ့ပေမဲ့လူသက်မှုတွေကတော့တိုးလာတယ်လို့ဆိုရယ်သမ္မတပြောခွင့်ရကတော့ရာဇဝတ်မှု35ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့တင်းလာနေတဲ့ကသတင်းတောက်တွေကိုပြောခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူး2016ခုနှစ်ဇွန်လကသမရတာဝန်စတင်ထမ်းဆောင်ခဲ့တဲ့ဒူတာဒီကရဲတပ်ဖွဲ့အနေနဲ့ငွေရေးစေဝါရောင်းဝယ်ဖောက်ကားသူတွေကိုတရားဥပဒေကြောင်းအရဖမ်းဆီးရုံးတင်တာမျိုးထက်တခါတည်းတုတ်တင်ရှင်းလင်းဖို့ခွင့်ပြုခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့အတိုက်ခံအင်အားစုတွေကယူဆထားတာပါနယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးအဖွဲ့ကြီးကလည်းသမရဒူတာဒီလက်ထက်မှာလူ5000လောက်အသက်ခံခဲ့ရတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ဂျပန်နယ်ချက်တပ်ဖွဲ့တွေကလိန်ကျုံတွေအဖြစ်အထမအုံပြုခံခဲ့ရတဲ့ကိုရီးယားအမျိုးသမီးတွေကိစ္စကိုဖြေရှင်းနိုင်ရင်ဂျပန်နဲ့တောင်ကိုရီးယားကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ကမလုံလောက်ဘူးလို့ကိုရီးယားအထူးလုံခြုံရေးအဖွဲ့ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေအစိုးရလက်ထက်မှာတောင်ကိုရီးယားနဲ့ဂျပန်ကြားသဘောတူညီချက်ရရှိတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်ကို1930ပြည်နှစ်နဲ့1945ခုနှစ်ကြားဂျပန်ရဲ့ဖိနှိပ်အုပ်ချုပ်မှုအတွင်းဂျပန်တပ်ဖွဲ့တွေရဲ့လုပ်ရက်တွေအပေါ်တောင်းပန်ဖို့ဂျပန်ဘက်ကသဘောတူခဲ့ပြီးဒုက္ခခံခဲ့ရသူတွေကိုထောက်ပံ့ရေးရန်ပုံငွေတည်ထောင်ဖို့ဒေါ်လာ၈သန်းပေးဖို့လည်းသဘောတူခဲ့တာပါ။ဂျပန်စစ်တပ်ရဲ့စောင်းကြမ်းမြိုင်တွင်မှလိမ်ပိုင်းဆိုင်ရာဖျော်ဖြေသူပျော်ရော်ဆက်အမျိုးသမီးတွေရဲ့သဘောထားကိုရယူဖို့တောင်ကိုရီးယားစစ်ဆက်ညှိနှိုင်းသူတွေဘက်ကပြက်ကွက်ခဲ့တယ်လို့အထူးလုံခြုံရေးအဖွဲ့ရဲ့အစိုးရခန်းစာကဖော်ပြတာပါဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားအမျိုးသမီးအများစုပါတဲ့အာရှတလွှားကအမျိုးသမီးပေါင်း2,000,000ကျော်လောက်အတင်းအဓမ္မလိမ်ပိုင်းဆိုင်ရာကျွန့်ပြုခံခဲ့ရတယ်လို့သမိုင်းပညာရှင်တွေကယုံကြည်ထားကြတာပါဒီကနေ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာတော့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကဒီဒုက္ခဇိုကြီးခန်းစားခဲ့ရတဲ့အသက်ရှင်ကျန်ရစ်သူတွေကိုတောင်းပန်ခဲ့ပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကတော့တောင်ကိုရီးယားအစိုးရအနေနဲ့သဘောတူညီချက်ကိုဆက်ပြီးစောင့်ထိန်လိုက်နာဖို့ကြေညာချက်ထုတ်တိုက်တွန်းပါတယ်။ဒီသဘောတူညီချက်ကိုတောင်ကိုရီးယားဘက်ကပြင်ဆင်ဖို့ကြိုးစားရင်ပြည့်ပြည့်သွားနိုင်တယ်လို့လည်းသတိပေးထားပါတယ်ရှင်။
လွန်ခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ကက်တလန်ဒေသတွင်းရေကောက်ပွဲမှာစပိန်နိုင်ငံကခွဲထွက်ခြင်းတဲ့သူတွေဘက်ကအနိုင်ရခဲ့ပေမဲ့သူတို့အနေနဲ့ဒေသအစိုးရဖွဲ့ဖို့စပိန်ဗဟုအစိုးရကပိတ်ဆို့တားဆီးနိုင်ကြောင်းအာနာယပေါ်ပူလာပါတီအကြီးအကဲအရှိတွေကပြောလိုက်ပါတယ်ခွဲထွက်ရေးလူလာတဲ့ကက်တလန်လွှတ်တော်အတွင်းအများစုကစိတ်ဝမ်းကွဲပြားနေကြတယ်လို့လည်းဆိုပါတယ်ကက်တလန်လွှတ်တော်တွင်ကဩဇာကြီးတဲ့ခေါင်းဆောင်တချို့ကလည်းထောင်သွင်းချင်းချတာနိုင်ငံတွင်းကနေထွက်ခွာအောင်ဆောင်ရွက်သွားနိုင်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ပါတီ9ပါတီအနေနဲ့28ရာခိုင်နှုန်းနဲ့အနိုင်ရခဲ့တဲ့ဗဟိုလက်ရရင်ခေါင်းဆောင်ဖြစ်သူ Citizen Party က NS Arimadez ဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်ရင်အဲ့ဒီအစိုးရဖွဲ့ကိုစပိန်ဗဟိုအစိုးရကတိုက်ရိုက်ထိန်းချုပ်သွားနိုင်တဲ့အလားအလာတွေထွက်ပေါ်နေပါတယ်။ Belgium မှာရောက်နေတဲ့ Catalan အုပ်ချုပ်ရေးမှူး Carles Puig ဒီမောင်နဲ့တွေ့ဆုံဖို့အစီအစဉ်ရှိလာဆိုတဲ့သတင်းတောက်တွေရဲ့အမေးကိုတော့ဒီတောက်ကြနေတုန်းကစပိန်ဝန်ကြီးချုပ်ကသူအနေနဲ့အဲ့လိုတွေ့ဆုံဖို့မရှိဘူးလို့ပြောဆိုခဲ့ပါရခင်ဗျာ Direct from Washington The
Voice of America VOA မတ်တင်ထိုင်တဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အခုရင်ဆုံးတော့အခုလာမယ့်2018ငင်းကြေးအလားအလာအကြောင်း NGO မှလက်မှတ်ရေးထိုးထားတဲ့ခေါင်းဆောင်တွေရဲ့ပြောဆိုချက်ကိုတင်ဆက်ပေးကြပါတယ်2018ခုနှစ်လွတ်လပ်ရေးနှင့်အမျိုးသားရေးဦးတည်ချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ရင်လာမယ့်နှစ်ဟာငင်းကြေးလုပ်ငန်းစဉ်ဟာပုံမတိုးတက်လာနိုင်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်ရေးဆေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တဦးကပြောလိုက်ပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့ဒီ2019မှာကြုံတွေ့ရတဲ့အခြေအနေကိုသင်ငန်းစာယူပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်မယ်လို့ယူဆကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့2018ခုနှစ်290ပြည့်လွတ်လပ်ရေးနှစ်အမျိုးသားရေးဥတီချက်တွေကိုအစိုးရကထုတ်ပြန်ထားရမှာငင်းချမ်းရေးကိုအမြန်ဆုံးအကောင်အထည်ဖော်ဖို့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်စစ်ငင်းချမ်းရေးပန်းတိုင်ကိုရောက်ရှိအောင်တိုင်းရင်းသားအားလုံးကနိုင်ငံတော်နဲ့ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွမြောက်ရေးအဖွဲ့ချုပ် PNLO နာယကဗိုလ်မှူးကြီးခွန်အုပ်ကာက2018ခုနှစ်ငင်းချမ်းရေးအလားအလာကိုအခုလိုတုံ့သက်ပြောဆိုပါတယ
်အမြန်သောကောက်တယ်ပေါ်ပြောလိုက်တော့ဒါဘာဖြစ်ဖြစ်ငင်းချမ်းရေးကိုဦးစားပေးအနေနဲ့သွားမဲ့သဘောထားရှိတာပါ2018မှာတော့နောက်ပြီးတော့2018နှစ်ဦးမှာတစ်ခါတည်းကိုဒီ message ရာစုပင်လုံးပြောင်းသူငင်းချမ်းညီလာကောင်တစ်ခါတည်းဆက်သွားမယ်ဆိုတော့အဲ့ဒီအထွတ်အရလာမယ့်အညီပေါ့ကျွန်တော်တို့အချိန်နေကောင်းရင်ကောင်းသလိုကျွန်တော်တို့ဒီ NCA နဲ့နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းတွေမှာပူးပေါင်းပါဝင်လာဖို့အတွက်အဖွဲ့တွေတိုးလာနိုင်တယ်လို့တော့ကျွန်တော်မြင်တာပါဗျာ
ကုံဆုံးတော့မဲ့2018ခုနှစ်ကိုငင်းချမ်းရေးနှစ်အဖြစ်သတ်မှတ်ဆောင်ရွက်ခဲ့ပေမဲ့နှစ်ကုန်ကနီးကာလမှာလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်စခန်းကိုပစ်ခတ်မှုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာကိုစက်မတော်ကပစ်ခတ်မှု KIA မျိုးသားတိုးတက်ရေးပါတီ KNPP ကရဲဘော3ယောက်ကိုစက်မတော်ဘက်ကတပ်ဖြတ်မှုရှမ်းပြည်နယ်အတွင်းအကျိုးနိုင်ငံရေးဆွေးနွေးပွဲတွေဟန်တာခံရမှုစတာတွေဟာငင်းချမ်းရေးလုပ်ငန်းစဉ်အတွက်အဟန်တာတွေအဖြစ်သုံးသက်တာတွေရှိနေပါတဲ့ဒ ဒီချက်တွေအပေါ်မှာတော့ဘုံမူကြီးခွန်အုပ်ကာကအခုလိုပြောပါတယ
်။အခုချင်းကောက်ရင်တော့စဉ်းစားကြပါဘူး။တို့တော့ချုပ်ပြီးတော့ကျင်တာဟန်တာတော့မဟုတ်ဘူးဗျ။ဒီအဖြစ်ပြက်တစ်ခုချင်းကဟာလာသူ့ရဲ့နောက်ခံအကြောင်းရှိတာပါဗျာ။နော်။ဒါဒီ SCA ထိုးခြင်းမထိုးခြင်းနဲ့မဆိုင်ဘူး။ဒါမဲ့ဒီကပြပနာတွေကိုဖြည့်ရှင်းဖို့ဆိုရင်တော့ SCA ထိုးရင်တော့ဖြည့်ရှင်းမဲ့ mechanism ပဲခေါ်တာပေါ့။နီးနာတော့ရှိတာပေါ့။မထိုးရင်တော့နီးနာမရှိဘူးပေါ့ဗျာ။အဲ့ဒီလိုတော့ဖြစ်တတ်တာပါ။
2018ခုနှစ်အတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအားပေးဖို့လိုအပ်ကြောင်းလည်းအခုလိုထောက်ပြပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအခုအဓိကပါနေတာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်တာ။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားအဆင့်နော်ဒေသအဆင့်အကြောင်းအရာလိုက်အမျိုးမျိုးဆွေးနွေးပြန်ပေးဖို့လိုတယ်ကြ။ကြေပြန့်နဲ့ဆွေးနွေးပြီးတော့ဒီအနောက်ချက်မရှိပါဘူးဗျာ။နိုင်ငံရေးလိုအပ်ချက်တွေကိုလူမျိုးပြည်ပြည်အစီအွေတည်ပြတည်ပြတာကို27ရာစုပင်လုံးကိုဆယ်သွားပါဗျာဒီနိုင်ငံရေးလုပ်ငန်းစဉ်တွေရှင်းတာနေတာမဲ့အမြငြိမ်းချမ်းရေးလုပ်ငန်းစဉ်ကလည်းရှိကိုတိုးနေပါပဲဗျာ
နိုင်ငံရေးလေးလာသုံးသက်သူဥမ္မောင်ဆိုးကတော့2019ခုနှစ်မှာကြုံတွေ့ခဲ့တဲ့အခြေအနေတွေကိုသင်ခန်းစာယူပြီးပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်ကြောင်းအခုလိုသုံးသက်ပါတယ
်ပါဝင်နေတဲ့ဘယ်အားလုံးကငြိမ်းချမ်းလုပ်ငန်းတွေကိုဆောင်ရွက်မယ်လို့ဆိုပေမဲ့ဒီနေ့လုံးဝနေပတ်သက်တဲ့ကိုယ့်ရဲ့ရည်မှန်းချက်ပေါ့မြောင်းခင်ဗျားသုံးမှရမယ်ဆိုရက်ဒီတမျိုးကြစဉ်းစားနည်းနဲ့စဉ်းစားအဲ့ mindset မပြောင်းနိုင်ရဘူးဗျအဲ့တော့အတ္တနာဖြစ်နေအဲ့တော့တကယ်လို့ဒါကျွန်တော်အခု2019ပုံစံအတိုင်းဆက်သွားနေမယ်ဆိုရင်တော့2008မှာအကျက်သေးပူကြည့်လိမ့်မယ်ဒါ2019မှာရှိတဲ့အတွေ့ရတဲ့ဟာတွေကိုအဲဘယ်အားလုံးကညီကုန်းချုပ်ပြီးတော့အဲပြောင်းလဲနိုင်မှာပဲ2018မှာလမ်းစရှာတွေ့နိုင်နိုင်မယ်လို့ထင်ပါတယ်
2019ခုနှစ်အတွင်းမှာမူလ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကနေထပ်မံတိုးတက်လာတာမရှိခဲ့ပါဘူး။လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၄ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာ KNPB ကရဲဘော်တွေတပ်ဖြတ်ခံရတာကြောင့် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အဖူးအထစ်တွေဖြစ်လာနေတယ်လို့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့နဲ့အစိုးရအကြားမှာလည်းငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တိကျတဲ့ညှိနှိုင်းမှုတွေအခုအချိန်ထိမရရှိသေးပါဘူး။
ကမှုစတင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ဒီလေးကျွန်းလူတက်မှုနဲ့တည်တံ့ကြခင်ထားရတဲ့မြန်မာလူငယ်နှစ်ယောက်အမှုအကြောင်းကိုတင်ဆက်ပေးကြပါတယ်။ပြည်ထောင်လူငယ်နှစ်ယောက်ဖြစ်တဲ့ Hannah Withridge နဲ့ David Miller တို့ထိုင်းနိုင်ငံကော့တောင်ကျွန်းပေါ်မှာတပ်ဖြတ်ခံရမှုနဲ့တည်တံ့အပြစ်ကြခံနေတဲ့မြန်မာလူငယ်နှစ်ယောက်ရဲ့နောက်ဆုံးအယူခံအပေါ်အစိုးရရှိနေဘက်ကခုခံခြေပဖို့တရားရုံးချုပ်ကထပ်မံခွင့်ပြုလိုက်ပါတယ်။မြန်မာလူငယ်တွေဘက်ကတင်ထားတဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှိနေတွေဘက်က၄ချိန်မြောက်ခုခံဖို့တောင်းခံတာကိုတရားရုံးချုပ်အခုတခါမှလည်းလက်ခံပြီးတော့2018ခုနှစ် January လ23ရက်နေ့ထိခွင့်ပြုပေးလိုက်တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်မင်းအမကသတင်းပေးပို့ထားပါတယ်
။ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကို August လ21ရက်နေ့မှာတော့ကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံပေါ်အစိုးရရှိနေတဲ့ဘက်ကခုခံခြေပနိုင်ဖို့ပြင်ဆင်ချိန်တလထပ်တိုးပေးဖို့တောင်းခံတာကိုတရားရုံးချုပ်ကခွင့်ပြုပေးခဲ့တာပါ။အခုအစိုးရရှိနေတဲ့ခွင့်တောင်းမှုကိုတရားရုံးချုပ်က၄ချိန်မြောက်လက်ခံခဲ့ပြီးလာမယ့်ဇန်နဝါရီလ23ရက်နေ့ထိအချိန်ဆိုင်ပေးခဲ့တာဖြစ်တယ်ဆိုပြီးတရားခဏ်ရဲ့အကျိုးကိုဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ထိုင်းအစိုးရရှိနေဘက်ကနေပြီးတော့ဒီခုခံခြေပတဲ့လျှောက်လက်ချက်ပြင်မှုအတွက်အဆင်ပြေမဖြစ်သေးဘူးဆိုပြီးတော့ရခိုင်တလားဆက်တောင်းပါတယ်အဲ့ဒါကြောင့်23ရက်တလား2018ခုနှစ်အထိအချိန်တက်ခတ်တိုးပြလိုက်ပါတယ်တရားရုံးချုပ်ကပါဟုတ်ပါတယ်ဒါပါဆိုဇရုဒ္ဓအကြိမ်ဖြစ်တော့ပါပြီခင်ဗျအရှင်မြေလုံးတရားရုံးနေရမှန်ပြတာမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်အဲ့လိုပြုလုပ်တဲ့အခါမှာတရားလူတရားခံဘက်ကဒီစာရွက်စာတမ်းအယူခံမှုလျှောက်လက်ချက်တွေကိုပြည့်စုံအောင်သူကဟိုလက်ခံရယူခြင်းတဲ့သဘောရှိပါတယ်။ဒါမှသာလျှင်သူတို့ဘယ်သူအချူဖြစ်ဖြစ်အမဲကြီးခြားတဲ့အမိန့်ဟာဒီနှစ်ဖက်စလုံးရဲ့ကြောက်တဲ့ဖြစ်တယ်မူတည်ပြီးတော့သုံးသက်ပြီးခြားတယ်ဆိုတာမျိုးပေါ်ပေါအောင်လို့ပါ
။မြန်မာလူငယ်နှစ်ဦးကိုအမြင့်ဆုံးတည်တံ့ပေးထားတဲ့လေကျောင်းမှုနဲ့ပတ်သက်လို့တရားခဏ်အကျိုးဆောင်တွေဘက်ကတော့တက်တေခိုင်လုံမှုမရှိဘူးဆိုပြီးယူဆနေတာပါ။ဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတဲ့အတွက်လေကျောင်းလူတက်မှုနဲ့တည်တံ့ချမှတ်ခံရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ဟာလွတ်မြောက်လိုက်မယ်လို့အခိုင်အမာယုံကြည်နေတယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါဗျာ
ဟိုအင်္ဂလိပ်ကတော့ဒီကလေးတွေအလားလာပြောမှာဆိုရင်တော့အရင်ကလေးဒီမှုနဲ့ပတ်သက်လို့ကဒီကလေးတွေကပြည့်ရှိတယ်လို့မဟုတ်ဘူးပတ်သက်လို့ခံစားတဲ့တက်တွေကတော့ထောက်ထားမပြနိုင်ဘူးမျက်မြင်တက်တွေလည်းမရှိဘူးဆိုပြီးတော့တောက်လျှောက်ပြောလာတာပါထို့အတူပဲလူတက်တဲ့နဲ့ပါဆိုတဲ့ပေါတူမကူ DNA မပြဘူးဆိုတာဒီလူတက်တဲ့ကိုကိုင်ဆောင်ခြင်းမရှိဘူးဆိုရင်လူမတက်ဘူးဆိုတာရှင်းနေတဲ့ကိစ္စပါဒါကြောင့်မို့တောက်လျှောက်ပြောလာတဲ့အနေထားရလဲအခြေအနေကကောင်းတယ်ဒီဒီအင်္ဂလိပ်တင်တဲ့319ကုမန်နာရှိတဲ့အယူခံလျှောက်လာပုံမှာလဲအစိုးရရှိနေတဲ့ကခိုင်လုံတဲ့ခုခံခြေပတ်ချက်တွေပြင်ပြဖို့အချက်လက်ရှာမတွေ့တဲ့သဘောလားရှာမတွေ့နိုင်တဲ့သဘောလားဒါကြောင့်မို့ကြာနေတယ်ဆိုတာဖြစ်နေပါတယ်ချိန်တိုင်းရင်တော့တရားရုံးချုပ်ကနှစ်ဖက်အဲဆရာဆရာနေကိုလက်ခံပြီးတဲ့ချိန်မှာတော့အမိန့်ချပါလိမ့်မယ်အမိန့်ချတဲ့ခါမှာလည်းဒီအမိန့်ဟာကလေးတီအတွက်ကောင်းမွန်တဲ့အဖြေဖြစ်မယ်ဆိုတာကိုအငယ်လုံးဝယုံကြည်ပါတယ
်မြန်မာရှေ့ပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကန်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်ခေါ်လေကျောပန်းဖြေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်ထောင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတတ်မှုမတည်မှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေလူတတ်မှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တရားပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
မင်းမတင်ပေးပို့ထားတာဖြစ်ပါတယ် VOA ကနေဗိုလ်တူးနေညနေခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့ VOA ကနေထုတ်လွှင့်တဲ့ Radio စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာဒီလိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင
် Well Myanmar has manyGreat products and services that are very attractive to the United States.
နိုင်ငံရေးနှုန်းနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းဒုံညင်းအင်ဂျီလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်လည်းနဲ့ပုံလို့ခက်ခဲတာပဲကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲကကိုဝင်းုံစီဝင်းတော့ရှာနေရတယ်ဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
သတင်းရှင်များအနေနဲ့ VOA ညနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခြင်းနဲ့သတင်းချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ကုတ်ကမာရဒီဆောင်းနှင်းတွေဝေတဲ့ဒီနှစ်သက်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးပွဲထားတဲ့သချင်းတွေကိုဖျော်ဖြေပေးနေပါတယ်။ဒီနေ့မှာတော့ဘိုဘျူတီဆိုထားတဲ့ဒီဇင်ဘာညတည်းများဆိုတဲ့သချင်းနဲ့ဖျော်ဖြေပေးကြပါတယ်။ဒါဆင်ပါရှင
်။ဖလက်ဆောင်ဝတ္ထုဆက်ပြီးဖလုံးမရတာနဲ့လမ်းတင်ထွက်ရှောင်းမိတယ်ဒီဇမနာတညာနေကြတဲ့ညာအပြင်မှာအေးဆဲသလောက်မျက်နှာမှာပူလောင်နေစေတရေလောက်ကြိုးစားအိတ်လဲအိတ်လို့မရတာနဲ့လမ်းပြန်ထွက်ရှောင်းမိတယ်ဒီဇမနာတညာတာနေတဲ့လားလို့အပြင်မှာအေးချမ်းသလောက်ယနေ့မှပူလောင်နေစေစစ်စောအေးရဲ့ခေါနာတဲ့နေစစ်စောနေငွေပိုက်သေးပါအောင်ချစ်လက်စာချစ်ဖို့မောင်းနေစွန်ထေရောတာနေကိုယ်လံကိုဆဲလျှောက်ကြမယ်ဒီဇင်ဘာညတညာတာနေရလလို့အမြင်မှအေးချမ်းသလောက်လူမြောက်မှဆောင်နေစေ
သ
ချစ်လက်စားချစ်ဖို့မောင်းနေစွန်ထေရောတာနဲ့ကိုလန်းကိုဆဲလျှောက်ကြသည်ဒီဇင်ဘာညတညတာနေတဲ့လလို့အပြင်မှာအေးချမ်းသလောက်လူမျိုးမှန်ဆောင်နေစေချစ်ဆောင်
တကူရသည့်အတွက်ဆောင်းသခြင်းလေးကိုသောတာရှင်တွေကြိုက်ကြမယ်လို့မျှော်လင့်ပါတယ်။ VOA ကနေဗဒူးနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် VOA American တန်ညဘက်9:00နာရီထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူတွေနဲ့ကျမ်းမာရေးစီစဉ်ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍအစတွေကိုလည်းနားဆင်ကြမှာပါရှင်။ခုထာမာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုမတ်တငိထက်ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားအစိုးရရဲ့ပဲတင်းတက်ဒုံးကျည်စီစဉ်တွင်မှရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့အစိုးရရရှိနှုတ်ကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေနဲ့မညီတဲ့လက်နက်စီစဉ်တွင်မှကင်ဂျုံဆစ်နဲ့ရီယောင်ချိုတို့နှစ်ဦးကအဓိကကြားတဲ့ခေါင်းဆောင်တွေဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার အဖြစ်အဝါကင်းရှင်းရေးနဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်ရဲ့အစွမ်းကုန်ဖိအားပေးဆောင်ရွက်မှုရဲ့တစိုက်တစ်ပိုက်ဖြစ်နေမြောက်ကိုရီးယားရဲ့ပဲတင်းတက်ဒုံးကျည်အစီအစဉ်ရဲ့ခေါင်းဆောင်တွေကိုဗဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လိုင်ဘေးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပတာမှာမဲပေးနေကြပါတယ်ဒီကြော့ပြန်ကျင်းပတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးမဲရလတ်တွေအဖြစ်ထွက်လာဖို့ကတော့ရက်နေငယ်ကြာဥမှာပါလိုင်ဘေးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတသက်တမ်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်ယာရုကအနားယူတော့မဲ့သမ္မတအယ်လန်ဂျွန်ဆင်ရှီယာလီဖြစ်တဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ကွီးနဲ့ဒုတိယသမ္မတဂျိုးဆက်ဘိုကီယာတို့ကိုမဲဆန္ဒရှင်တွေကရွေးချယ်နေကြတာဖြစ်ပါတယ်ရုရှားနိုင်ငံဆူချီမြို့မှာလာမယ့်လာတဲ့ကျင်းပမဲ့ရုရှားတို့ဥဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြေကြေပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံနဲ့ချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ Reuters သတင်းနောက်နှစ်ဦးကိုချုပ်ရက်ရမန်အဖြစ်နောက်ထပ်သတင်းနှစ်ပတ်တရားရုံးကအတည်ပြုပေးလိုက်ပါတယ်။ဖန်စီခံရပြီးသတင်းနှစ်ပတ်အကြာဒီကနေ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချုပ်ရရမန်ထတ်တိုးနိုင်ရေးပထမဆုံးအခြေရုပ်ထုတ်တာဖြစ်ပြီးတရားရုံးကလည်းအတည်ပြုပေးလိုက်တာဖြစ်ပြီးသူတို့ကတော့အင်းစင်အချစ်ထောင်မှာထိမ့်သိမ်းမှာဖြစ်ပါတယ်ဒုတိယမြောက်ရုံးချင်းကတော့ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်ရှင
်သတင်းကြီးချုပ်ကိုမတ်တငိထက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်ကျမအီတန်စမရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီထိလိုင်းတူမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ရုပ်မြင်သံကြားစီစဉ်တွေကိုလည်းညနေ9:00နာရီမှာ Asia Set Channel ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတော်တာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.